မြမလေးရဆိုက်ပြိုးရေးမှာတမယိုးချဆိုက်ပြိုးတဲ့ပုံစံကနေပြောင်းပြီးဆက်တွေခင်မီနီးစနစ်တွေတုံးဖို့တွန့်ဆောင်နေသူတွေအများအပြားရှိပါတယ်။မြမတောင်သူတွေရဲ့တမယိုးချလက်မှုလေယာကိုဆက်မှုလေယာဖြစ်လာအောင်တနိုင်တပိုင်းကြိုးပမ်းနေသူတွေရှိနေတဲ့အကြောင်းဒီကပတ်မှာပြောပြပေးပါစေ။ဆိုက်ပြိုးရေးမှာခင်မီစက်ကရီယာတွေနီးပညာတွေကိုတုံးလာဖို့ဆိုရင်ကျေးလက်နေတောင်သူတွေကိုယ်တိုင်ဆက်တွေနဲ့ထိတွေ့ဖို့ဘလို့နီးပညာတွေပေါ်နေတဲ့ဆိုတာကိုသိကြဖို့လိုပါတယ်။ဒီလိုဖြစ်လာဖို့အတွက်အစိုးရလုပ်ပေးမှာကိုစောင့်နေမယ်အစားနားလည်တက်ကြွန်သူတွေအနေနဲ့ကိုတက်နိုင်တဲ့နေရာကနေတဒက်တအားအကူအညီပေးနိုင်တယ်ဆိုတာကိုလက်တွေ့ပြသူတွေရှိနေပါတယ်။မြေပဲစိုက်ပြတဲ့နေရာမှာမျိုးစစ်ချကိရိယာကိုလက်တွေ့သုံးပြပြီးဆက်မှုလဲရာကနေရတဲ့အကျိုးတွေကိုတောင်သူတွေသိအောင်မိတ်ဆက်ပေးဖို့အတွက်ကြိုးပမ်းနေတယ်လို့ပြောလာသူကတော့ဆိုင်ပြူရီတုံးကရီယာတွေထောက်လုပ်နေတဲ့ Pioneer Agribusiness Company ကဒေါက်တာမျိုးအောင်ကျော်ပ
ါပကူတိုင်းကကဝမြို့နယ်ပေါ့အဲ့ဒီကရွာလေးတရာမလေးသမားကြီးပေါ့နော်သူတို့ကတော့ကျွန်တော်ယူစီချကရီယာဆယ်လမ်းမလောက်ရှားတဲ့အခါကျတော့ပထမတော့ပူညံပူညံပေါ့ကျားဟာလည်းမျိုးတော့မကုန်ဘူးနဲ့ဒါပေမဲ့အကျဲကြီးရေဆိုလို့ရှိရင်တဲ့အပင်နေတဲ့အခါကျထွန်းနှုံးနေကြမယ်လို့သူတို့ထင်တာပေါ့နော်လုံရင်းနဲ့ဘာဖြစ်လာလဲဆိုတော့တပင်းရဲ့ပြီးနှုံးကသူတို့တမျိုးကြအစီကိုလက်နဲ့ချပြီးတော့စိုက်တဲ့ဟာလေနှစ်ဆသုံးဆလောက်တဲ့နေတာအဲ့ကျွန်တော်ရွေးတောင်နေရလေအဲဟိုပုံမှန်20လောက်ပဲပါတယ်ကျွန်တော်ဟာ60လောက်ဒီပါတဲ့ခါကျတော့သူအိုက်ပါတယ်မျက်လုံးပြူးသွားနှုတ်လဲနှုတ်ကြည့်ရောတမျိုးကြသူစိုက်တဲ့ချင်းကတအေးချောက်တင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132တင်းထွက်တယ်အိုက်ပါတယ်သူတော်တော်လေးမျက်နှာကိုပြုံးနေတာပဲတော်ပြီးတော့ထွက်တဲ့မြေပဲတော့မှန်သမျှအပြင်းကိုမပါတာလုံးမိန်လုံးချက်ကိုမပါတာ
လေယာဉ်သုံးပစ္စည်းတွေကတချို့မျိုးစိချကရိယာတွေဟာမျိုးစိနဲ့မကဘဲမျိုးစာပေးတဲ့နေရာမှာပါတုံနိုင်ပါတယ်
ကျွန်တော်တို့မျိုးစာကောင်းကောင်းထည့်တဲ့ကရတဲ့အိကို၅ကောင်းခွဲလောက်ရှိတယ်တခါမြေပဲလေးကချောခံပြီးတော့သူစီတော့ကောင်းကောင်းထွက်ပြီးတဲ့အခု32တင်ပူထွက်တဲ့တကြောင်လို့ကျွန်တော်3သိန်းကျော်ပူရမယ်တဲ့သူကအဲ့လိုကိုပြောသွားတယ်အဲ့တော့သူထည့်လိုက်တဲ့ input တဲ့အစ50ကျော်ကျော်လောက်ကြီးတက်သွားတယ်ဆိုတော့သူအများကြီးကျေနပ်သွားတယ်အဲ့ဒီနေရာကိုအနီးနားလေသမားတွေကလည်းလာပြီးတော့ကြည့်တယ်သူတို့ကကျွန်တော်အဲ့သုံးတဲ့မြေဩဇာဈေးကြီးတဲ့ခါကျတော့သူတို့အနေနဲ့မသုံးလို့ကြဘူးဒီအဲ့တော့အဲ့တော့လေသမားတယောက်ကဘာပြောလဲဆိုတော့ကျွန်တော်တို့အခု line ငုတ်ထုတ်ထိုင်ကြည့်လို့ဒါယုံတာနော်တဲ့ဆရာတို့ကပြောရင်ကျွန်တော်ယုံရင်မှယုံပါတဲ့အဲ့ဒါကြောင့်လေသူတို့လက်တွေ့လည်းမြင်နေတော့သူတို့ကိုယ်တိုင်လည်းမြေပဲပင်တွေကို line နှုတ်ကြည့်တယ်တွေ့လိုက်တဲ့အတောင်ကြည့်တယ်ကွာသူတို့အားနည်းချက်ကဘယ်လိုဆိုတော့သူအဲ့မှာတိတိချာချာမြင်သွားတာကိုင်းထဲကို line ပြောသူတို့နှုတ်တာတပင်းချင်းနှုတ်ပြောကြည့်တာပေါ့နော်အားနည်းချက်ရှိတဲ့အပင်လည်းရှိတာပေါ့ဒါပေမဲ့တော်တော်များများဥမာ 70% လောက်ကအတောက်တွေအများကြီးများနေတဲ့ခါကျတို့ကောင်းကောင်းလက်ခံသွားတယ်အကြောင်းတော့မြေပဲတောင်ကျွာတို့ဘယ်လိုဆိုတာသိနေတာဟုတ
်အကျိုးမြတ်ပို့ပြီးဖြစ်တော့အောင်မှန်ကန်တဲ့ဤပညာကိုသုံးဖို့လိုတာမို့ဒီဤပညာတွေကိုတောင်သူတွေလက်တွေ့သိလာအောင်လုပ်ပေးနေတယ်လို့လည်းပြောပါတယ်တောင်သူအများစုဟာစိုက်ပျိုးရာမှာသမယိုးကျဤတွေနဲ့ပင်လောက်ကင်နေကြတာမဟုတ်ဘဲစိုက်ပျိုးပြီးချိန်မှလည်းအထောက်ခံဆက်တို့ချိတ်ခွဲဆက်တို့သုံးလာလို့အလေးအနက်နဲ့အောင်လူရင်အားနဲ့အချိန်ကုန်တက်တာအောင်ဆက်ကရီယာတွေနဲ့လုံနိုင်တဲ့နည်းတွေရှိတာကိုသိပြီးမသိကြသေးပါဘူး
။တမယိုးကြတွေပဲများတာပေါ့နော်။ဟိုပဲများကြီးကြီးဥမာသဘာပဲကြီးကြီးပဲပဲကြီးကြီးပြောင်းပဲကြီးကြီးဒီထုတ်ကုန်တွေမှာသူတို့အနေနဲ့မဂနက်ကဒရိုင်းဆိုတဲ့အပိုင်းကိုတောင်းတော့မတုံးရတဲ့အခါကျတော့သူ့ရဲ့6သိန်း6တိုက်တဲ့ကာလာအတွင်းမှာသူလူချင်းရဲ့အစူတက်ကိုရပြီးမှတာလေကုန်ပစ္စည်းတွေပျက်စီးတယ်ဆိုတဲ့အပိုင်းအင်မတန်နေသွားမယ်ဥပမာတော့ဇဘာပေါ့နော်သူ့ခါမှာရိတ်ချွေစဲနေနဲ့လှုပ်လိုက်တဲ့အခါကျတော့ဒီတည့်ရအတွင်းမှာဟိုဇဘာက900နဲ့1000ကျချက်ချင်းကိုဝုန်းနဲ့ကိုထွက်လာတယ်ဒီဇဘာကို24နာရီပြင်ပြီးချာချာ6နိုင်မှုလုံးမှဒါလေသူ့ရဲ့အရေးသေးပိုင်းကအကောင်းဆုံးအခြေအနေကိုရမှာအော်ဒီတမျိုးကြနေနဲ့သွားလမ်းလို့ကတော့စိတ်ချရတဲ့အစူတက်ရောက်ဖို့ဆိုရင်3ရက်လောက်3နေ့လောက်ကိုတခြားလမ်းရပါတယ်အဲလမ်းတဲ့နေရာမှာစနစ်မကျလေသူ့အရေးသွေးပိုင်းနဲ့အားနည်းချက်တွေရှိသေးအဲ့နေရာမှာသွားရီကျိုးမဲ့ကိစ္စအယောင်တွေပြက်မဲ့ကိစ္စမှုတွေပေါက်မဲ့ကိစ္စဒါတွေကဒီအချိန်တိုးတွေမှာဖြစ်လာနိုင်တဲ့ပြဿနာတွေကဘာပြင်မှာသပကွန်ကခုတ်ထားတဲ့ခါကျတော့အတွင်းပိုင်းမှာဘာဖြစ်လဲဆိုတော့ဘူးမတည်ချာမသိဘူးလေသမားလည်းမသိဘူးစက်ပိုင်းလည်းမသိဘူးသူတို့အနေနဲ့ရောင်းရင်းဝယ်တာကြတော့ကဘာပြင်ပြီးရောဆိုတဲ့စိတ်ရှိတဲ့ခါကျတော့မိမိရဲ့ကုန်ထုတ်ကုန်ရဲ့ရည်သွေးကိုကောင်းအောင်ကြိုးစားဖို့ဆိုတော့ဘူးမအာမထက်ကြဘူးအဲ့ဒါကြတော့ TV ဒီအားနည်းချက်တွေကကျွန်တော်တို့ တို့ဒီဆန်ဆယ်လောကမှာဒီအစာပိုင်းနဲ့ကမကောင်းတဲ့ခါကြဒီအနှောင်းပိုင်းမှာလည်းဘယ်လိုမှမကောင်းနိုင်တော့ဘူးဘလောက်ပဲကြိတ်ခွဲတဲ့ဆက်ကအကောင်းကောင်းတွင်းလာတဲ့ကုန်ကျန်းအည်သေးမကောင်းရင်ဘယ်လိုမှကောင်းစရာအကြောင်းမရှိဘူးကြောင်းလာတဲ့ရိတ်သိမ်းစနစ်နဲ့အတူကျွန်တော်လိုင်ရောညီတွေဖြစ်ဖို့ကဒီအချောက်ခံဆက်တွေမတုံးလို့မရဘူးခင်ဗျာဒါကျွန်တော်တို့တကယ်ကိုတုံးတုံးတိုက်တိုက်ကိုပြောနေရတာပေါ့နော်
ခင်မင်းစက်ကရီယာတွေကိုသူ့နေရာနဲ့သူတုံးလာမယ်ဆိုရင်မှုတက်တာလို့စားသုံးသူအတွက်ချမ်းမာရေးထိခိုက်စေတဲ့အန္တရာယ်ဖြစ်နိုင်တာတွေကိုပါကာကွယ်နိုင်နေဆိုတာသိစေချင်တယ်လို့လည်းပြောပါတယ်
။ဒီကြီးနံနေရာအိုက်ပီပီချာချာ6အောင်တွေ့အောင်မလုပ်ရင်သူ့နောက်ဆက်တွဲကချမ်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေကြီးတာဥပမာအားဖြင့်ကျွန်တော်တို့ဒီမြေယုတ်တီးပေါ့နော်။ဒါအညာမှာဆိုလို့ရှိရင်ဒီတိုင်းပဲပုံမှာပဲလှမ်းကြတယ်။အညာကတော့ဒါ6 6 2 2ဖြစ်တဲ့အခါကျတော့ပေးပေါ်မှာလမ်းနေဘာဘာကိုမချင်းကြဘူးတချို့ကြတော့လေတမန်နလင်းလိုတာပြောပေါ့လမ်းနေတချို့ကြပါပါလမ်းတာတဲ့ထူထူလမ်းတာများတယ်ကုန်ကျင်ကများတဲ့ခါကျတော့သူတို့နည်းဒီမှုရောမှုရတယ်ဒါပေမဲ့အချိန်နဲ့အမျှသူကဘာဖြစ်လာလဲဆိုတော့အထဲမှာမှုတက်တဲ့ပြဿနာတွေကအများကြီးဖြစ်လာတယ်ဘာကြောင့်လဲဆိုတော့လမ်းလိုက်ပြီဆိုရဲကွာဒီနေူတီးထဲမှာရှိတဲ့အဆူတက်ကအပြင်ကိုထွက်တယ်အပေါ်ပိုင်းကမေယောင်ကြီးရဲ့အားနဲ့၆ဖို့ရှိနေပေမဲ့သူ့အောက်မှာရှိတဲ့ဒီနေူတီးတွေကတော့အထဲမှာဆူတက်လာတယ်အဲ့ကရေတက်ကထွက်လာတဲ့ခါကျ condensation ဆိုတဲ့အထက်မှာအိုက်ပြီးတော့ဆိုးလာတယ်ဆိုးလာပြီးဆိုတာနဲ့အဲ့အထက်မှာကြီးတဲ့မြုပ်သီးတွေကအနည်းငယ်များမှိုတက်လာတာဒီမှိုကလူတွေကိုဒုက္ခပေးတဲ့ aflatoxin ဖြစ်နေတဲ့ခါကျတော့စားလို့ရှင်ပြဿနာတက်ပါမြုပ်သီးကုန်တယ်ဒီနေနဲ့လက်နဲ့တော့ကောက်တယ်ကောက်ပေမဲ့တူတူကူကူဟိုများများကောက်ပြီးများများအယောတွေများလေပဲလေအဲ့တော့တော်တော်စိုးစိုးဝါးဝါးလောက်ကောက်ပြီးတော့တောင်တန်လောက်ကျတော့ခြံထားခဲ့တာရှိတဲ့ခါကျတော့ဘာပဲပြောပြောကုန်သေးတယ်နီးနေရအယောတွေဆိုရဲကိစ္စကိုစဉ်းစားတဲ့ခါကျတော့ဟိုတိတိယောက်မလောက်ကြဘူးပေါ့နော်လောက်ကြတော့ကျွန်တော်တို့စားတောက်နေတဲ့ပုံပစ္စည်းတွေမှာ safety ဆိုရဲပြဿနာတော်တော်လေးကြီးလာတယ်ပေါ့နော်နေလန်းနေဆိုတဲ့နေရာမှာများသောအားဖြင့်ကျွန်တော်တို့တိတလောက်ကတော့9ရက်လောက်လှမ်းရတယ်ကျွန်တော်တို့အခုဆိုရင်ညစ်ပြီးကိုဒီ solar dryer တွေနဲ့မှထည့်ပြီးတော့လှမ်းလိုက်တဲ့ခါကျတော့အချိန်ကတော်တော်လေးကျုံသွားတယ်အဲ့ဒီနဲ့၄ရက်လောက်ဆိုရတဲ့သဘောရှိပါတယ်
။ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။